ရုရှားတပ်ဖွဲ့တွေဟာယူကရိန်းနိုင်ငံအရှေ့ပိုင်းဆာဗီယာတို့ဒွန်ညက်မြို့ကိုဗုဒ္ဓဟူးနေ့မှာလက်နက်ကြီးတွေနဲ့အစမပြတ်တိုက်ခိုက်ပြီးလူရှမ်းဒေသအုပ်ချုပ်ရေးမှုကတော့လက်ရှိမှာမြို့ရဲ့900ရာခိုင်နှုန်းကိုရုရှားတပ်ဖွဲ့တွေထိန်းချုပ်ထားတာဝန်ခံပြောဆိုလိုက်ပါတယ်။ဒါ့အပြင်အရသားတွေကိုကယ်ထုတ်ပေးတဲ့အစီအစဉ်ကိုလည်းရပ်ထားရကြောင်းသူကပြောပါတယ်။တချို့ယူကရိန်းတပ်ဖွဲ့တွေကရုရှားတပ်ဖွဲ့တွေကိုခုခံတိုက်ခိုက်နေကြဆဲဖြစ်ပြီးတချို့ယူကရိန်းတပ်ဖွဲ့တွေကတော့စုခွာသွားပြီဖြစ်ကြောင်းလူရှမ်းဒေသအုပ်ချုပ်ရေးမှူးဟိုင်တိုင်းကပြောပါတယ်။ဒါပေမဲ့လူသားချင်းစာနာမှုအကူအညီတွေကိုလှုပ်ဆောင်ပေးဖို့ကတော့မဖြစ်နိုင်တော့တဲ့အကြောင်းသူက Telegram မှာရေးသားထားပါတယ်။ဒါပေမဲ့လူရှမ်းဒေသကလာရှာချက်မြို့ကိုတော့ရုရှားတပ်ဖွဲ့တွေရောသူတို့ကိုထောက်ပံ့ပေးထားတဲ့ခွဲထွက်ရေးသမားတပ်ဖွဲ့တွေရောကသိမ်းပိုက်နိုင်ခြင်းမရှိသေးဘဲယူကရိန်းတပ်ဖွဲ့တွေကပဲအပြည့်အဝထိန်းချုပ်ထားတယ်လို့သူကပြောပါတယ်။ရုရှားဟာ3လကြာထိုးစစ်ရဲ့အစောပိုင်းမှာယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီအစိုးရကိုဖျောက်ချတာမျိုးတော်ကီယက်ကိုသိမ်းပိုက်ရေးအစီအစဉ်မအောင်မြင်တာတွေကြောင့်ယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းစစ်မှုလုပ်ငန်းတွေတရှိရာဒွန်ညက်ဒေသကိုထိ ंछ ုံနိုင်ရေးရုရှားရဲ့ရည်မှန်းချက်အတွေ့ဆာဗီယာတို့ဒွန်ညက်ဒေသသိမ်းပိုက်ရေးဟာအလွန်ကိုအရေးကြီးနေပါတယ်ခင်ဗျာ